မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီမိုကရေစီအင်အားစုတွေကမြန်မာနိုင်ငံအကြက်တဲကိုဖြည့်ရှင်းဖို့သမရကာကွယ်ဦးစီးချုပ်လွှတ်တော်နဲ့ဒေါက်ဆန်းစုကြည်တို့လေးဝန်းဆိုင်တွေ့ဆုံဖို့တောင်းဆိုရတဲ့ကာလမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီက6ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့လွှတ်တော်မှာအဆိုပြုလိုက်ပြီးလွှတ်တော်ကလည်းတခဲနဲ့ထောက်ခံလိုက်ပါတယ်။ဒါကြောင့်သမရကာကွယ်ဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌ2ဦးဒေါက်ဆန်းစုကြည်နဲ့တိုင်းရင်းသားအစိုးရအဖွဲ့ကိုယ်စားလှယ်2ဦးဆိုတဲ့ခေါင်းဆောင်6ဦးတို့တွေ့ဆုံဆွေးနွေးပွဲတစ်ခုမကြခင်ပေါ်ပေါက်လာတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့ခေါင်းဆောင်14ဦးတွေ့ဆုံပြီးတဦးကို7မိနစ်စီပြောဆိုခဲ့တဲ့ဆွေးနွေးပွဲဟာတိုင်းရင်းသားပြည်သူတွေအတွက်စိတ်ကျဉ်းနှဆရာမဖြစ်ခဲ့သလိုအခြေခံဥပဒေပြင်ဆင်ရေးကို2015ရွေးကောက်ပွဲလွန်မှဆောင်ရွက်နိုင်တော့မယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုခဲ့တဲ့အပေါ်မှာလည်းမြန်မာနိုင်ငံရဲ့အင်အားစုတွေကစိတ်ပြတ်မိတဲ့အကြောင်းပြောဆိုဝေဖန်ခဲ့ကြပါတယ်။ဒီလိုမျိုးလက်ခဲတင်းလင်းဖြစ်နေတဲ့ကာလမှာပဲအခုလို6ပွင့်ဆိုင်ဆွေးနွေးရေးဆိုတဲ့အစီအစဉ်တစ်ခုမထင်မှာပဲထွက်ပေါ်လာတာပါ။ဒါကြောင့်ပြည်သူတွေကြားမှာတန်တရားနဲ့ကြိုဆိုတာတွေကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့လေးလာသုံးသပ်သူဆောင်းပါးရှင်ဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်အမြင်ကတော့6ပွင့်ဆိုင်ပဲခေါ်ခေါ်နော်ကြီး6ကြီးပဲခေါ်ခေါ်ဒီတွေ့ဆုံဆွေးနွေးမှုလက်တွေ့ကြကြရည်မှန်းချက်ရှိရှိအစီအစဉ်စရာရှိရှိနော်ရရှိအမြင်နဲ့လုပ်နိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူလူထုရဲ့အကျိုးစီးပွားကိုပေါ်ဆောင်နိုင်မယ်လို့မြင်တယ်။ဒါပေမဲ့ဒီဆွေးနွေးပွဲတွေဟာလက်တလုံးကြုံတွေ့နေရတဲ့နိုင်ငံရေးအကျက်တည်းနော်နိုင်ငံရေးဖိအားတွေကိုဖြေလျော့ဖို့ဆိုတဲ့ပုံစံမျိုးလုပ်မယ်ဆိုရင်တော့ဒါဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုထိထိရောက်ရောက်ပံ့ပိုးပေးနိုင်လိမ့်မယ်လို့မထင်ဘူး။အဲနောက်တစ်ချက်ကျွန်တော်အမြင်ကတော့ခေါင်းဆောင်ကြီး6ဦးထဲမှာ5ဦးကတော့အမည်စင်းရင်တည်ကြပြီးဖြစ်ပေမဲ့လို့တိုင်းသားအစုအဖွဲ့တွေဘက်ကလွှတ်တော်ကိုယ်စားလှယ်တူကတော့သူကအမိထုတ်ဖော်ထားတာမတွေ့ရဘူး။အဲ့ခါကျတော့ကျွန်တော်အမြင်အားဖြင့်တော့ဖြစ်နိုင်မယ်ဆိုလို့ရှိရင်ဒီရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ဖြစ်မယ်ဆိုရင်ပုံပြီးတင့်တော်တယ်လို့ကျွန်တော်ကမြင်တယ
်။တရောင်းချက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလက်မှတ်ကောက်ယူတဲ့လှုပ်ရှားမှုကိုဦးဆောင်ပြုလုပ်ခဲ့သူတဦးဖြစ်တဲ့ပခုတ်ကူမျိုးက88မျိုးဆက်တဦးဖြစ်တဲ့ကိုတန်းနိုင်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်အမြင်ပြောရရင်တော့ဒီမိုကရေစီအားစုဘက်ကတောင်းတဲ့တောင်းဆိုချက်တွေဆိုရင်တို့ကအတွန့်တက်ကလေးတစ်ခုလောက်မှမပေးလိုက်ရရင်မပြီးတဲ့သဘောထားဒါဆိုပြောလို့ရှိရင်ဒါမှလည်းတို့လှုပ်ချင်လို့လှုပ်တယ်အခုလှုပ်နေတဲ့ပြည်ရင်ပြောင်းလဲကြီးကတို့ဥဆောင်နေဆိုတဲ့ဒီ message ကြီးကိုအတီးပြုတ်ချင်တဲ့အခါကျတော့ဒီဘက်ကပြုတ်နေတဲ့အပြုတ်ရဲ့အပေါ်မှာတို့ကစားပြူနန်းပြူလေးနဲ့အများရန်တို့ကဥဆောင်မှုပေါ်အောင်လှုပ်တယ်လို့ပဲကျွန်တော်တို့အဲ့လိုပဲမြင်နေကြတဖက်ကတောင်းဆိုချက်အပေါ်မှာတို့ကလိုက်ရောတာမဟုတ်ဘူးတို့ဘာတို့တို့တင်ပြပြီးတော့ဒါကျန်တဲ့ဘုံမျိုးကြီးကအစိုးပြုတယ်ဆိုတဲ့ပုံစံမျိုးကိုယ်ကတည်းကလောက်ကင်ဆောင်ရွက်သွားတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုအနေထားအနေနဲ့တော့သူတို့ရွေးတဲ့အရွေးကိုသွားတာဖြစ်တဲ့အတွက်ကျွန်တော်တို့အရွေးအတိုင်းဒါပါဖို့ဆိုတာမှာတော့ကျွန်တော်တို့မှခိုင်ခိုင်မာမာကြီးဒီအမကန်ချက်ပေးနိုင်လောက်အောင်ဒီကျွန်တော်ရင်းနဲ့မှယုံကြည်လို့မရှိနိုင်ဘူး။အဲ့တော့သူတို့လောက်ရှင်တဲ့အလုပ်ကိုပဲညာတော့ပြီးအလုပ်တွေမှာလုပ်နေကြတယ်။ကျွန်တော်တို့ဒီမိုကရေစီအင်အားစုဘက်ကအာခေါင်၆လောက်အောင်អော်လဲပဲသူတို့ကြားကျင်တဲ့စကားကိုကြားတယ်။သူတို့မကြားကျင်တဲ့စကားဆိုရင်သူတို့ကမကြားဘဲနဲ့ neglect ပြလိုက်တယ်။ဒါကြောင့်မလို့၆ပွင့်ဆိုင်ဆွေးနွေးပွဲကြီးဟာကျွန်တော်တို့ပြည်သူအနေနဲ့ဘောက်လောက်လာလာကျွန်တော်တို့လိုအပ်ချက်တွေရလာမလားဆိုတော့ကျွန်တော်တို့ကစောင့်ကြည့်ရမှာလဲလို့ကျွန်တော်တို့မှတော့ဘာမှမတတ်နိုင်သေးဘူး။အချိန်တွေပေါ်မှာတော့ကျွန်တော်တို့စောင့်ကြည့်ပြီးမှကျွန်တော်တို့ကတော့ကျွန်တော်တို့ဆန္ဒဒီကိုရအောင်တော့ကျွန်တော်တို့ညီအစ်ကိုအနေနဲ့ဆက်လက်ပြီးတော့ကျွန်တော်လမ်းအောင်တော့ကျွန်တော်တို့တွားမှာပဲလို့ပဲနေနေလေး
။မြန်မာနိုင်ငံရဲ့ထွက်ပေါက်တစ်ခုဖြစ်တွေ့ဆုံဆွေးနွေးရေးကိုအစဉ်တစိုက်တောင်းဆိုခဲ့ကြတဲ့အတွက်အခုလို၆ပွင့်ဆိုင်ဆွေးနွေးရေးဆိုတာကိုကြိုဆိုနိုင်ပေမဲ့ဒီဆွေးနွေးပွဲဟာပြည်သူ့ဘဝနဲ့ဆန္ဒကိုထင်ရှားစေတဲ့ဆွေးနွေးပွဲဖြစ်မှပြဿနာပြေလည်မဲ့နီလန်းရမယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများဖွဲ့ချုပ်တွဲဘက်အတွင်မှုကိုမင်းသွေးတက်ကရှုမြင်ပါတယ
်။ဆက်တော်မှာဆမလိုက်တယ်ဆို6ပွင့်ဆိုင်ပြည်သူဆွေးနွေးကိစ္စပေါ့ကျွန်တော်တို့ကနိုင်ငံအနာဂတ်အတွက်ပြည်သူဆွေးနွေးပြင်တဲ့ဥစ္စာတော့လက်ကမ်းကြိုဆိုတယ်အခုဆိုအချိန်ကုန်ပြီကျင်းစီလမ်းကြောင်းကထပ်ပေါက်ပိတ်နေသူရအနေနဲ့အဲ့ဒီကိစ္စမှာအခုထပ်ပေါက်ကိုခွင့်မပေးဘူးဆိုရင်ဒီလူလူလူတန်းကအလွှာပြီးပြီးအကြောင်းသားရောအလုပ်သမားရောလေသမားရောဒီကိစ္စကလာမှာသူပြဿနာနဲ့သူရှိနေပြီအဲ့ဒီအတွက်ဒီလူလူအောင်ကြောင့်ဖြစ်လာခဲ့ရင်ဆိုရကိုထွက်ပေါက်ကိုပိတ်ထားခဲ့လို့ဒီရှိသက်ရှိလို့မျိုးဘုံနေဝင်ဆိုရလို့မျိုးခက်ခက်ခတ်သွားရဆိုရင်တိုင်းပြည်လည်းမျက်နှာလည်းပြည်သူလည်းထိခိုက်တယ်ဆိုတော့ကျွန်တော်ကဒီ6ဖွဲ့ဆိုင်အစည်းအဝေးပြည်စုံဆွေးနွေးရေးကိုတော့ကျွန်တော်ကြိုဆိုတယ်ဒါနဲ့လွတ်တော်တွင်အာဏာခွဲဝေးပုံစံမဖြစ်ရဘူးတပ်ဆိုင်ရာတပ်ဆိုင်ရာအစုအဖွဲ့တွေရဲ့အကျိုးစီးပွားကိုပဲရည်ရွယ်ပြီးတော့ဆင်းရဲမှုမဖြစ်အောင်ပြည်သူလူထုအကျိုးစီးပွားအတွက်ဒါဆင်းရဲတဲ့ဆင်းရဲပွဲမျိုးဖြစ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ transition နဲ့ PDF လို့ခေါ်တဲ့ဥစ္စာတကယ်ဖြစ်လာမယ်လို့ကျွန်တော်ကညွှန်လင်
းလွှတ်တော်မှာဆုံးဖြတ်အတည်ပြုလိုက်တဲ့6ပွင့်ဆိုင်ဆွေးနွေးရေးပေါ်လွှတ်တော်ပြင်ပပုဂ္ဂိုလ်တချို့ရဲ့အတန်တွေ စူးစီးတင်ပြလိုက်တာပါခင်ဗျာ